2020ခုနှစ်သမရရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်သမရအောင်ဖြစ်ဖို့ကြိုးစားနေသူအမေရိကန်ထက်လွတ်တော်မှာ Bernie Sanders ဟာဗိုလ်ထုံးလေးကနှလုံးခွဲစိတ်မှုကုသခံပြီးတဲ့နောက်အခုကကောင်းကောင်းမွန်မွန်နဲ့ပြန်လည်နှစ်ပြန်ထူနေပြီဖြစ်ကြောင်းသူ့ရဲ့ဇနီးဖြစ်သူ James ကပြောလိုက်ပါတယ်။ Sanders ကနှလုံးသွေးကြောပိတ်မှုကြောင့်ခွဲစိတ်ကုသမှုခံခဲ့ရတာပါ။ Mass ရဲ့ COE လှုပ်ဆောင်နေရင်ရစ်ပတ်အောင်လာကြောင်းအင်္ဂါနေ့ကလေးက Las Vegas မြို့မှာရှိတဲ့ဆေးရုံမှာကုသမှုခံယူနေတာဖြစ်ပါတယ်။ Bernie Sanders ကိုကုသပေးနေတဲ့ဆရာဝန်တွေဟာခွဲစိတ်ကုသရမှာနှလုံးသွေးလွတ်ကြောပိတ်ဆို့နေတာကိုရှင်းလင်းဖော်ပြပြီးတဲ့နောက်ပိုင်းတိုးတက်မှုတွေကိုတွေ့မြင်နေရတဲ့ Woman Doctor ဖြစ်နေကြကြောင်း Sanders ကမကြားခင်ဆေးရုံကဆင်းတော်မှာဖြစ်ပြီးနေရက် Burlington ကိုတရင်ပတ်ကုန်မကင်မှာတရင်ပတ်မကုန်ကမှာပြန်နိုင်မှာဖြစ်ကြောင်းလည်းဇနီးဖြစ်သူ James ကပြောပါတယ်။အော်တိုဘာလမှာလုံမဲ့သမရအောင်ရွေးချယ်ပွဲအစီအစဉ်ဆွေးနွေးပွဲမှာပါဝင်ဖို့ Sanders ကမျှော်လင့်စောင့်စားနေတယ်လို့လည်းဇနီးတဲ့ James ကပြောပါတယ်။အသက်88နှစ်ရှိ Bernie Sanders က2010ပြည်နှစ်ယူကောက်ပေါ်မှာသမရ Trump နဲ့ရှင်ပြိုင်မှုကြိုးစားနေတဲ့ဒီမိုကရက်တွေရဲ့အသက်ကြီးဆုံးဖြစ်ပါတယ်။ခင်ဗျ